Germany နိုင်ငံမှာတုံးရတာကျင်းပမယ်တောက်ကြနေစတင်နဲ့နှစ်ပတ်လည်မြူးနစ်လုံခြုံရေးညီလာခံဖွင့်ပွဲမှာ Ukraine အတွက် American ရဲ့ထောက်ပံ့မှုကိုပါတီကြီးနှစ်ရက်စလုံးကနေထောက်ခံမှုပြတဲ့အနေနဲ့ American လွှတ်တော်အမတ်50လောက်ပါတဲ့ကိုယ်စားလှယ်အဖွဲ့တက်ရောက်ခဲ့တာပါကမ္ဘာတစ်လွှားကရာနဲ့ချီတဲ့နိုင်ငံရေးသမားတွေစစ်တပ်တာဝန်ရှိသူတွေတန်တမန်တွေတက်ရောက်ကြတဲ့ဒီအခမ်းအနားမှာ American Democrat နဲ့ Republican ခေါင်းဆောင်တွေအထက်လွှတ်တော်နဲ့အောက်လွှတ်တော်အမတ်တွေပူးပေါင်းပြီးတက်ရောက်ခဲ့ကြတာလည်းဖြစ်ပါတယ်1963ညီလာခံစတင်ခဲ့တဲ့အချိန်နောက်ပိုင်းအခု American ကိုယ်စားလှယ်အဖွဲ့ဟာလူ့ရေးအများဆုံးကိုယ်စားလှယ်အဖွဲ့တစ်ခုဖြစ်တယ်လို့ American တာဝန်ရှိသူတွေကပြောပါတယ်။နိုင်ငံပေါင်း100လောက်ကကိုယ်စားလှယ်တွေတက်ရောက်တဲ့ဒီညီလာခံကိုနှစ်ပေါင်း20အတွင်းမှာပထမဆုံးအချိန်ဖြစ်တဲ့ Russia ခေါင်းဆောင်တွေကိုတော့မဖိတ်ကြားခဲ့ပါဘူး။မနစ်တုန်းကတော့ဒီညီလာခံကိုတက်ရောက်ဖို့အတွက် Russia ဘက်ကညှင်းပယ်ခဲ့တာဖြစ်ပြီး Russia က Ukraine ကိုကျူးကျော်စစ်မဆင်နွှဲခင်၄ရက်အလိုမှာဒီညီလာခံကလည်းပြီးဆုံးခဲ့တာပါ။ရုရှားရဲ့ယူကရိန်းကျူးကျော်စစ်ကြောင့်နေတိုးမဟာမိတ်နဲ့ဥရောပသမ္မတတို့ကြားပိုခိုင်မာသွားစေတယ်လို့အမေရိကန်လွှတ်တော်အမတ်တွေကြားမှာလည်းစီးလုံးသွားစေပါတယ်။ယူကရိန်းကိုကူညီထောက်ပံ့ရမှာအမေရိကန်ပါတီကြီးနှစ်ရက်စလုံးကနေအပြစ်ဝရက်တည်တယ်ဆိုတာဒီညီလာခံကိုရောကမ္ဘာတဝန်းကိုပါသတင်းစကားပားနိုင်မှုတက်ရောက်တာလို့အထက်လွှတ်တော် Republican အနည်းစုခေါင်းဆောင် Mitch McConnell ကပြောပါတယ်။ယူကရိန်းကို F-16 တိုက်လေယာဉ်တွေတိုက်ရိုက်စစ်လို့ဖို့လေပါတီကြီးနှစ်ရက်စလုံးကလွှတ်တော်အမတ်အဖွဲ့ကသမ္မတဂျိုးဘိုင်ဒန်ကိုတိုက်တွန်းပါတယ်။ဒီလင်းတွေယာယီယူကရိန်းကချိုးပန်းနေပေမဲ့အမေရိကန်ဘက်ကအခုထိသဘောမတူသေးပါဘူးဒီခေတ်မီလင်းတွေဟာယူကရိန်းရဲ့ဝေဟင်ကိုထိန်းချုပ်ရင်းမှာတည်တာတဲ့အပြောင်းလဲတွေဖြစ်လာနိုင်တယ်လို့လွှတ်တော်အမတ်၅ဦးကသမ္မတဘိုင်ဒန်စီကိုစာပေးဖို့ပြောကြားခဲ့ပါတယ်